သူရဲ့အဆိုပြုစီစီရပါလက်စတိုင်းပြည်ကခါစာကိုပြန်လာဖို့ခွင့်ရရှိဘူးလို့အမေရိကန်သမ္မတထရမ့်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ခါစာမှာနေထိုင်နေကြတဲ့ပါလက်စတိုင်းပြည်ဟာခါစာအပြင်မှာရှိတဲ့နယ်မြေတစ်ခုခုကိုပျောက်ရွှေ့ကြရမယ်လို့သမ္မတထရမ့်ကပြောပါတယ်။ Fox News ရုပ်မြင်သံကြားကနေတနင်္လာနေ့ကတွင်ထုတ်ခဲ့တဲ့အင်တာဗျူးအစီအစဉ်မှာထရမ့်ကအခုလိုပြောလိုက်တာပါ။နေရာပြည်နယ်ကမ်းခြေတစ်လျှောက်မှာရှိတဲ့အရီဒေတာအစီအစဉ်ကိုအနာဂတ်အိုးအိမ်ချမ်းမြေဖွံ့ဖြိုးတိုးတက်ရေးစီမံရေးလို့သမ္မတထရမ့်ကခေါ်ပါတယ်။ပါလက်စတိုင်းနှစ်တက်သမ3000ကိုဂါဇာအပြင်ကနေရာ600ကိုရွှေ့ပြောင်းမဲ့သူ့ရဲ့အစီအစဉ်ကိုအာရဗ်ကမ္ဘာကရောအမေရိကန်ရဲ့မဟာမိတ်တွေကပါပယ်ချထားကြပြီဖြစ်ပါတယ်။ဒီချိန်မှာပဲလာမဲ့ဒစာခံနဲ့အကျဉ်းသားလဲလှယ်ရေးကိုအမေရိကန်ကအကြမ်းဖက်အဖွဲ့ဖြစ်ကြီးညာထားတဲ့ဟားမတ်စ်အဖွဲ့ကအချိန်အကသတ်မရှိရွှေ့ဆိုင်လိုက်ပါတယ်။မာရှယ်ဇာအန်တီအပြည့်အဝသဘောတူညီချက်ကိုအစ္စရေးကချိုးဖောက်တယ်လို့ဟားမတ်စ်ကဆွဆွဲထားပါတယ်။လာမယ့်စနေနေ့မှာအစ္စရေးသုံးအောင်နဲ့အစ္စရေးအချင်းချထားတဲ့ရာချီပါလက်စတိုင်းအချင်းသားတွေကိုလဲလှယ်ဖို့သဘောတူထားကြတာပါ။အစ္စရေးကသဘောတူညီချက်အတိုင်းလိုက်နာနေတဲ့ပြအပြည့်အေးသဘောတူညီချက်ကိုသူတို့ကလည်းလိုက်နာမယ်လို့ဟာမတ်စ်အဖွဲ့ရဲ့လက်နက်ကိုင်အဖွဲ့ Al-Qassam Brigades ကကြေညာချက်ထုတ်ပြန်ပါတယ်။